ရအောင်ယနေ့ဆနေညမြောက်အကျိုးတရားပွဲပေါ့မနေ့ပြင်သာဆိုရင်တရားပွဲသိမ်းပါပြီမနေ့ပြင်သာညဟောပြီးတာနဲ့ညကောတော်မျိုးနေရတက္ကရာမတို့ကဥစဉ်ကနှုတ်ဆက်လိုက်ပြီပေါ့အဲနောက်ရက်ကစပြီးတော့ဥစဉ်တို့ယောဂီတို့တော်တော်နဲ့တွေ့မှာမဟုတ်တော့ဘူးညမနေ့ပြင်သာနှုတ်ဆက်ပွဲဆိုရင်မမဘူးပေါ့အဲမနေ့ပြင်သာညဟောတော့တရားအကျိုးဆောင်တက္ကရာကူတာတို့ဘုဟုမောင်ညွန့်တို့ကိုသိန်းနန်တို့ကဒီတရားဟောပြီးတာနဲ့တို့ဒါရေစည်ပင်အခန္ဓာနဲ့ကံစည်ခန္ဓာလေးလုံးမယ်အပြီးမှဒါအလုံးရေစည်သုံးချပြီးတော့အမြာပေးပြီးတော့တရားပေါ်ကြီးသိမ့်မယ်အမနေ့ပြင်ကညကြတော့နောက်ဆုံးညလည်းဖြစ်တော့ဦးစင်းကယောဂီတို့ကိုပို့ပို့တာတာလေးဟောပြရမယ်တဏှာကြီးခွဲလောက်ဟောပြမယ်ဒါကြောင့်ဟောခြင်းကိုလည်းပဲရှိတိုးမယ်ခေါဏနာကြီးခွဲတာနဲ့ဟောမယ်နော်အဲကြောင့်စောစောရအောင်လာပေါ့နောက်လက်တူလေးလည်းပဲရှုမှတ်ခိုင်းအောင်မယ်ပေါ့လေစုံစုံလေးပေါ့နောက်နောက်ဆုံးညကလည်းပဲယောဂီတို့နာရခဲ့တဲ့သောတာပန်ဂုံကြီးသို့မဟုတ်သောတာပန်စစ်တန်းလို့ခေါ်တဲ့သောတာပန်ရဲ့ကြီးယူဝဲရာစိတ်နည်းစိတ်ထားတွေကိုအံ့ဩစရာတွေနားမှာပါမိမိတို့လည်းပဲအဲ့ဒီသူတော်ကောင်းကြီးရဲ့အရေးချင်းမျိုးဘလောက်ရှိတယ်လဲလို့ကိုကိုကိုပြန်ပြီးတော့ကြည်ရတာဟာလေဓမ္မယတာတစ်မျိုးပါပဲဒီစိတ်လေးနဲ့ငါညီတယ်ဆိုသိကြည်ကြည်နူးဖို့လည်းကောင်းပါတယ်အဲ့ဒါယောဂီတို့အဲ့ဒီကြောင်းလေးပြည့်စုံအောင်နားရမယ်ယနေ့ညကယောဂီတို့ဆက်လက်နာယူရမှာကဦးဇင်းတို့လက္ခဏာကြီး၃ပါးဖြစ်ပါတယ်များသောအားဖြင့်ဘုဒ္ဓနောယောဂီတို့အနေနဲ့ဘုရားဘာသာမှန်ရင်အနေစာဒုက္ခအနတ္တဆိုတာကတော့တူတူကိုယ်ကိုပရိစိတ်နေကြဆိုတော့ဆိုတတ်နေပါပြီ။ဒါမှလို့ယောဂီတို့ပရမတ်ဒီတတ်ဒီမသိခင်ကသိခဲ့တဲ့အနေစာဟာသာသနာတွင်အနေစာမဟုတ်ပါဘူး။ယောဂီတို့ယင်တော့ကသိခဲ့တဲ့ဒုက္ခဟာသာသနာတွင်ဒုက္ခမဟုတ်ပါဘူး။ယောဂီတို့ယင်တော့ကသိခဲ့ဆိုခဲ့တဲ့အနတ္တဟာသာသနာတွင်အနတ္တမဟုတ်ပါဘူး။တကယ်သာသနာတွင်အနိစ္စဒုက္ခအနတ္တဘာလဲဆိုတာယနေ့ညကြာကြာနာနာသိရလိမ့်မယ်အမသိမီမှာယောဂီတို့ဝန်သားစေရအတက်စေရလေးဥသာပြောခြင်းပါတယ်ဒါယောဂီတို့မြတ်စွာဘုရားရဲ့နိဒံဥစဉ်ဟောနေတာပါအဲ့တော့ဥစဉ်ဟောတဲ့တရားကိုယောဂီတို့နှစ်တဲ့သဘောကြတယ်ဆိုတာဖယားတရားကိုသဘောကြတာပါပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဒီလည်းပဲဟောဒီယောဂီတက္ကရာမတို့ဟာသစ္စာ၄ပါးကိုယောဂီတို့ဘယ်တော့မှတန်းမဟုတ်ဘူး။ယောဂီတို့စိတ်ထဲမှာဝမ်းသာနေအောင်၊ရှင်လန်းနေအောင်၊အားတက်နေအောင်အရင်ဟောပါတယ်။အဲဒီမှာယောဂီတွေကဝမ်းသာရှင်လန်းတရားကိုစိတ်ဝင်စားပြီးတော့ဝမ်းမတတာရှင်လန်းလန်းဖြစ်ပြီးဆိုမှအေးသစ္စာ၄ပါးတရားချဟောတယ်။အဲဒီမှာမဖူရကြပါဘူး။ဘုရင်ကအဲဒီဖျားနိဒံဟောနေခြင်းဖြစ်တယ်။ယခုဝမ်းသာစရာအားတက်စရာကစနာရအောင်။ယောဂီတို့ဥစဉ်တို့ဒီဘုရင်မိခင်ကမိခင်တို့ခုမေးဘူးတယ်ဒါကတော့သိစိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီမိခင်မေးခဲ့တဲ့မိခွန်းဟာဘုရင်မေတော်ကြီးမေးခဲ့တဲ့မိခွန်းဟာလွန်ခဲ့သောနှစ်ပေါင်း2500ကျော်ကမြတ်စွာဘုရားကိုမြတ်စွာဘုရားရဲ့နောင်တော်မဟာနန်းမင်းကြီးမိခွန်းနဲ့ထက်တူထမ်းမြတ်သွားတူးနေတယ်ဘလောက်အောင်ဖို့ကောင်းလဲဘုရင်မေတော်ကြီးဟာတရားကိုငငယ်လေးတည်းကကျင့်ကြံပွားများခဲ့တဲ့မေတော်ကြီးပါမေတော်ကြီးရဲ့သီလသမာဓိပညာအားတွေကြောင့်လည်းပဲသာသနာပြုတဲ့ယဟန်တစ်ပါးဖြစ်တဲ့ဦးဇင်းတို့မေတော်ကြီးဝန်မှန်သိနေတာပါဒါမေတော်ကြီးသီလသမာဓိအားတွေအများကြီးပါပါတယ်အဲ့တော့မေတော်ကြီးတို့ဟာဟိုးအဖိုးဘလည်းပြဝိပဿနာကအမြဲတမ်းလုပ်ခဲ့ကြတယ်ဦးဇင်းတို့ပါဒါအမွေဆက်တယ်ပေါ့ဒီနေ့တော့မေတော်ကြီးကမေခွန်းတခုမေးတယ်။ငါသားကြီးတဲ့မေတော်ရုပ်ရှင်ကသားလို့ပဲခေါ်တော့ဆရာတော်ဒီပါတယ်မခေါ်သေးဘူး။သားကြီးတဲ့အမေသိနေတာကတဲ့။ဒီတဲ့ဝေဒနာဟာတော်တော်ပြင်းထန်တယ်လို့မေတော်ကြီးသိထားတယ်တဲ့။အဲ့တော့မေတော်ကြီးလည်းသိရမှာတဲ့။အဲ့ဒီသိတာမေတော်ကြီးကသိတာမကြောက်ပါဘူး။ကြောက်တာကတဲ့အဲ့လိုသိပြီဆိုရင် तू ကမချိမဆန့်ခံရတော့မှာတဲ့ဒါ तू ပြောတာမှန်ပါလေဦးဇင်းတနည်းပြောတဲ့အတိုင်းပဲ မရဏတော့ဩတိဒုက္ခနာမမတိလောကမှာတည်ခြင်းနဲ့ဆင်းရဲတာမရှိဘူးဆိုတာအဲ့တော့အဲ့လိုအဆင်းရဲဆုံးဝေဒနာကြီးကိုခံစားတဲ့အချိန်မှာကိုယ်သိထားတဲ့တရားတွေပြောင်းပြီးတော့ဒေါမနတ္တတွေဒေါသတွေဝင်ပြီးတည်ရင်အပေကြမှာမရုတ်တော်ကြောက်တယ်ဒီလိုမျိုးဆိုတာကတော့အပေကြနိုင်သလားလို့မေးတာတရားတွေအထုတ်တယ်တရားတွေလည်းပဲရှိပါတယ်ဒီကြားတဲ့ကအဲ့လိုဒီကံဒီမှာဝေဒနာကြောင့်တရားပဲစိတ်မရောက်ပဲသိရင်အပင်ချင်းကြောက်အောင်မလားဒီလိုမေးတာယောဂီတို့ဒါကတော့ယောဂီများကြီးငယ်တော်ကြီးတို့အနေနဲ့ဟာတရားရှိပြီးသားပါဦးဇင်းတို့ကတုံ့တက်လို့ရတယ်ဒါတော့မှအပင်မကြောက်ပါဘူးအဲ့တော့အဲ့ဒီငယ်တော်ကြီးမိကုံဦးဇင်းကယောဂီတို့ကြီးမြတ်စွာဘုရားဖြေခဲ့တဲ့အဖြေတိုင်းပဲဖြေလိုက်ပါတယ်မမားတော့ဘူးပေါ့အောင်လည်းဆိုတော့ဖရာကိုလည်းပဲသူ့ရဲ့နောင်တော်ကြီးမဟာနန်းဆိုတာသူကမေးဘူးတယ်ဒီနေ့မှာယောဂီတို့ဒီမတရားဖို့တရားဘလောက်သိမှုတည်းလဲဦးနေအဲ့ဒါကိုပြောနေတာအဲကြောင့်ယောဂီများကြီးအခုနာတဲ့အချိန်ဟာအာထုတဲ့အချိန်တွေကိုပိုထိအောင်တာအဲကြောင့်ယောဂီတို့ပါရမီရှိရင်လည်းဖြတ်ကနေရသွားနိုင်တာပဲဒီမဲ့ကိုမညာဖုန်ညာဆိုတာသိမှုရဲ့ယောဂီတို့တစ္ဆကံအတွင်းမှာအခုယောဂီတို့ပန်းလေးတန်းကြည့်တယ်အဲ့တစ္ဆကံအချိန်တည်းမှာပန်းဟုတ်တည်တဲ့အချိန်ပေါင်းစိတ်အချိန်ပေါင်းဟာဂရေတသိန်းဖြစ်ပြတာဘယ်လောက်မြန်လဲလဲအဲ့လောက်တစ္ဆကံမှာဂရေတသိန်းဖြစ်ပြသွားတဲ့တာမန်ဝီထိစိတ်မျိုးကိုတောင်မှယောဂီတို့တတိမထိုင်းမသိလိုက်ဘူးအဲ့လောက်ဖြစ်သွားမှလည်းမသိလိုက်ဘူးအဲ့တော့မက်ဆေ့တော်ယောဂီတို့တချိန်နဲ့ဖြစ်တာအဲ့တစ္ဆကံမှာဖြတ်ကိုတချိန်နဲ့ပြီးသွားတာဘယ်လို့မှသိဖို့မလဲပါဘူးကိလေသာကိုတတ်တော်တာပေါ့နော်ဆိုတော့ငါဆိုတဲ့အစွဲကြီးကိုဖြောက်ပလိုက်တာညံနေရတယ်ပဲလုံးဝမရှိတော့ဘူးငါဆိုတာမရှိဘူးအဲ့လိုပြေပဒနာယောဂီများကြီးငါဆိုတဲ့ဒိဋ္ဌိဆွဲကြီးတတ်သွားတာကိုပဲသောတာပတ္တိမဝင်တယ်လို့ပြောတာပဲအဲ့တော့မဟာနဟံယောဂီတို့ဒီနေ့ဖရာကြောင်လာတယ်မေးခြင်းလို့ဆိုတော့မေတော်ကြီးမေးခွန်းမျိုးမေးခြင်းလို့အဲ့တော့ဖရာကသူတို့ကပိလဝတိမှာတရင်တုံသာသနာပြုတဲ့အချိန်ပေါ့တရားတွေဟောလို့မိတော်တော်အောင်ကြောင်းရောက်တော့ရောက်တယ်မြတ်စွာဘုရားနဲ့တပည့်တော်မြတ်စွာဘုရားကြီးလာတာအသက်ဘေးနဲ့နီးတယ်တပည့်တော်တို့ကပိလဝေပြည်ကဟဲ့မြင်းထားတွေကတအားပေါ်တယ်ခင်ဗျာဘုရားတဲ့အမောင်းတွေတအားကြမ်းတယ်အဲ့ဒါတိုက်မြန်သေးလိုက်ရင်တော့ပြီးရောပဲဘုရားတဲ့အဲ့တော့တပည့်တော်မေးချောက်ပြရစေတဲ့တပည့်တော်ကမြတ်စွာဘုရားတရားကိုအမြဲတမ်းလည်းကြင်ကြံပွားများအားထုတ်ပါတယ်နာကြပါတယ်ဘုရားတရားတန်ခါကိုအသက်နဲ့လည်းယုံကြည်ပါတယ်တို့တော်ရှင်ဖရာတဲ့တပည့်တော်အဲ့လိုဖရာထံလာရင်လည်းလမ်းမှာမြဲထားမြန်တိုက်သေးလိုက်လို့ရှင်တရားကိုတတိယမဟုတ်ဘူးဖရာတဲ့ဒီတိုင်းချက်ကနေသေးသွားမှာလေအဲ့တော့အဲ့လိုတရားကိုတတိယမရပဲသေရင်တပည့်တော်အပင်မြင်ကြအောင်မလားဟောရုပ်ကြီးစမ်းဘုရင်တို့ငယ်တော်ကြီးမိတာနဲ့မတူဘူးလားယုတ်တို့တကယ်ကြတော့အဲ့ဒီမဟာနာယောဂီများမှတ်ထားတဲ့တဂရာကံတည်ပြီးသားဟောဗာတည်ပြီးသားနှစ်ဆင့်ရပြီ तू မသိဘူးနှစ်ဆင့်ရတာကြောင့် तू မေးနေတာဘယ်လောက်တရားသိမွေ့လဲလို့ပြောပြီးအဲ့လောက်သိမွေ့တယ်ကိုရလို့ရမှန်းတော့မသိလိုက်ဘူးဒါကြောင့် तू မေးနေတာအဲ့တော့ဘုရားကဖြေးတယ်နောင်နေမာနန်းနဲ့မြတ်စွာဘုရားတရားကိုတကယ်သိထားတဲ့ပုဂ္ဂိုလ်မျိုးကတဲ့ဘလူနီးနဲ့သေးသေးတဲ့ဘုရားဖွဲ့ရင်မစုံကုံသွားပြီဘလူနီးနဲ့သေးသေးအသေးဆိုးနဲ့ပဲသေးသေးကားတိုက်လို့ရထားလို့သေးသေးဝိရဏပြည့်နေလို့သေးသေးတဲ့ဘယ်တော့မှအပေလေးပါမလားဘူးတဲ့ကောင်းရံသူကတိမှာရောက်ပြီးတော့နေရမယ်တဲ့နေကုန်ကဥမာပေးမယ်တဲ့သောပတ်အိုတိုးရေကန်နဲ့ချရေတွင်းနဲ့ချပြီးတော့ခွဲလိုက်ခြေနှမ်းမှနော်နေကြီးမှနန်းတဲ့အဲ့လိုခွဲလိုက်တဲ့အခါမှာသောပတ်တွေဟာဒီအောက်မှာနေမလားရေပေါ်ကိုတက်သွားမလားလို့ဒီလိုမေးတယ်။ဒါပြီးတော့သောဘတရားပါဖြစ်သွားမှာ။ဒီအောက်မှာနေလို့ရရဲ့လား။ဒီအောက်မှာနေမှာကအိုးချမ်းခွဲပဲဟုတ်တယ်မလား။နောင်တကြီးမာနံဒီတိုင်းမှာပဲ။မြတ်စွာဘုရားတရားကိုဆရာကောင်းနဲ့တကယ်သိတကယ်အားထုတ်တကယ်နာကြနေတဲ့ပုဂ္ဂိုလ်မျိုးကဒီကံဒီမှာတရားမိတ်သေးပြီ။ဘယ်တော့မှအပေမကြဘူး။သောဘာကိုရေးတဲ့ခွဲလိုက်တယ်လို့ပဲသူခန္ဓာကိုယုတ်လောင်းကြီးတာဟုတ်လားဒီဘုရားလူလောကကြံခဲ့မှာတဲ့နောက်ယုတ်တဲ့နန္ဒကက
ကောင်းရန်ဒုက္ခတိတာရောက်မှာလို့ဘုရားကဖြေပါလေ။ဒါဥဉ္ဇဉ်မေတို့ကြီးတို့ဒီတိုင်းပဲဖြေပေးပါလေ။ဟိုရောက်ပြီးတော့အဲ့ထက်ဝမ်းနာပြီးရန်ထပ်ပြီးရောမယ်။အဲ့ဒါကဥဉ္ဇဉ်တို့အင်ဂုတ်တို့ပါဠိတော်သောတာနုကတဒုတ်ဆိုတာရှိ။အဲ့မှာဘုရားရှင်ကိုယ်တော်မြတ်ကြီးကနောက်ဘဝမှာဧကံမုတ်ချသောတာပန်ဒီမဲ့ပုဂ္ဂိုလ်၄မျိုးကိုဟောထားတယ်။ကျောက်ကြီးတို့ဝမ်းနာစီရန်ပေါ့အံ့တော့စီရန်ပေါ့။ခြေသားခြေသမီးတို့တဲ့ပထမတယောက်ကမြတ်စွာဘုရားတရားတွေကိုစိတ်ပါဝင်စွာစွာနာကြားလေရှိတယ်အဲ့ဒါကတရားဒါအယောက်တဲ့သူကနာကြားဝင်နာကြားတာနော်တကယ်ထိုးထွင်းသိတာမဟုတ်သေးဘူးနာကြားတယ်တဲ့စိတ်ပါဝင်စွာတာအခွင့်ရတယ်ဒီဒီနေ့တာအလုံးကဒီထဲမှာပါနေပါပြီဒီသမ္မအချက်ကိုဟိုယောက်တို့နာကြည်တဲ့ဘယ်နှညာရှိပြီလဲဆယ်နှညာယောက်တို့စိတ်ပါဝင်စားတော့နာတာဟုတ်တယ်မဟုတ်လားတကယ်လူကြီးလို့နာတာယောက်ဒီမနာပွဲကတာမဟုတ်ဘူးမင်းမိလန်းပါဘူးမင်းသားလန်းပါဘူးတခင်းလည်းမဆိုဘူးဘုန်းကြီးရိုးရိုးပြောတာဘာမှအတန်လေးလောက်တာမဟုတ်ဘူးဒါတရားနှစ်သက်လို့လာတာဒါတရားကိုတကယ်ယောဂီတို့ဒါတာထဲနဲ့လာကြတယ်အဲ့တော့ဟောဒီပထမအင်္ဂါတဲ့ယောဂီတို့ပါနေပြီအဲ့လိုနာကြတဲ့ပုဂ္ဂိုလ်တဲ့နောက်နံပါတ်နဲ့အဲ့ဒီဟောတာတဲ့တရားကိုဝစတာပရိစီတာတဲ့နှုတ်နဲ့တချို့ကဟောလားယောဂီတို့ကြီးဟိုยุคโซเลยแหละสิได้ป่ะเนาะกูธรรมเสจาด้วยนะครับได้นะเนาะอายิบ่เปล่านะดิขันธ์ยะตินไปได้ขันธ์5บาด้อขันธ์5บาอยู่บ่ขันธ์เวทนาขันธ์ตินตังหาได้ขันธ์อ๋อดิโลผิดตาเว้ยอะล่ะไม่จักขันธ์ยุคโซได้ปกโกမျိုးเด้นัมเบอร์2ก็นัมเบอร์3ก็สิทธิ์เนี่ยไอ้ดิเตียะกูจั่นซี้ได้ปกโกเด้ไม่จักขันธ์จั่นซี้ได้ปกโกမျိုးเด้นัมเบอร์4อ่ะทิฏฐิยาตุปฏิวิราเด้ปัญญาญาณเนี่ยกูทูท้วนตีตัวได้ปกโกเด้တို့ဒီပုဂ္ဂိုလ်တွေဟာဒါပုထုရှင်တွေပါအရိယံဖြစ်သူတွေအဲ့ဒီပုဂ္ဂိုလ်မျိုးတွေဟာတဲ့ယုတ်တဲ့အတေဆိုးနယ်ပဲဒေးဒေးတဲ့ကားတိုက်ဒေးဒေးယထာတိုက်ဒေးဒေးအစိမ့်မိလိုပဲဒေးဒေးမီးလောင်ဒေးဒေးတဲ့တရားကိုမေ့ပြီးတော့ပဲဒေးဒေးတဲ့ဒီလေးခုလှုပ်ထားတဲ့ပုဂ္ဂိုလ်မျိုးဟာဘယ်တော့မှအပေမကြဘူးတဲ့ညက်ပြီပဲရောက်ရမယ်တဲ့ရောက်တဲ့အခါမှာယိုးယိုးမဟုတ်ဘူးတဲ့ယိုးယိုးဒါနသီလနဲ့ရောက်တဲ့ပုဂ္ဂိုလ်တွေကရုပ်ပြီးနိုင်ညာရောက်ရင်ကာမဂုဏ်စီးစင်ခံစားဖို့ပဲစိတ်ရှိတာဒီလိုတရားကိုဒီလေးနီးတနည်းနည်းနဲ့ပွားများနေတဲ့ပုဂ္ဂိုလ်အားထုတ်ထားတဲ့ပုဂ္ဂိုလ်မျိုးကနှက်ကြီးရောက်လို့ရှိရင်တဲ့သူကနံပါတ်1အနေနဲ့ရောက်ရောက်ချင်းနှက်ကြီးရောက်ရောက်ချင်းဩငါလူဘဝတုန်းကနာကြတဲ့တရားကဒီလိုပဲရုပ်တဲ့နံတဲ့ပဲရှိတယ်ယုတ်တဲ့နန္တဆိုတာလည်းပဲအတုံအလုံးအခဲအရေဖက်အမုံမွားဘာမှမရှိဘူးသဘောတရားမျှပဲဒီသဘောတရားတွေအမြဲတမ်းဖြစ်ပြီးတော့ပြည့်နေတာလို့ယောဂီတို့အဲ့ဒါနက်ပြီးမှလေရောက်ရင်တို့ကတခြားကာမဂုဏ်တွေဘာမှမတူတရားကိုအရင်တွေးတာအဲ့ဒါကြောင့်နဲ့အဲ့လိုယောဂီမျိုးနက်ပြီးရောက်လို့ရှိရင်ငါနက်ပြီးရောက်နေပါလားဆိုတဲ့အသည့်ကနောက်ကျသေးတယ်တဲ့သောတာပန်ကအရင်တည်တယ်ကြည်စမ်းယောဂီတို့ပါရင်ဒီသွားပြီးတော့ယောဂီတို့ဒီလိုတရားသိတဲ့ပုဂ္ဂိုလ်ဘယ်ချင်းသေးသေးကြောက်เสียလိုရဲ့လားယောဂီတို့ဒီဘုရားတော်တော်မှန်တင်နေနက်ပြီးသွားတင်မှာဤကံမုစ္ဆာတင်မှာနောက်တဲ့အဲ့လိုနက်ပြီးရောက်ချင်းကိုဘာသာတော်တော်ဘာမတည်ဘူးဆိုရင်ဒုတိယမြောက်တော်တော်ဘာတည်တဲ့နေ့ကိုငါဟောအောင်မယ်တဲ့ခရကဒုတိယမြောက်တော်တော်ဘာတည်တဲ့နေ့ကအဲ့ဒီနက်ပြီးကိုတကူးကြီးတဲ့ယဟန္နာတို့ဖယားရှင်တို့ဟာမကြာခဏကြွပြီးတော့အခုလိုမဲ့ဖို့ရာကြောင့်ဝိပဿနာတရားတွေဟောကြားလေးရှိတယ်တဲ့အဲ့ဒီအခါမှာလည်းသူဟာနာကြပြီးတော့သောတာပန်တည်သွားနိုင်တယ်ဟောသောတာပန်တည်နိုင်တဲ့အကြောင်းဘယ်နှခုရှိနှစ်ခုအေးအဲ့ဒီနီးနှစ်ခုနဲ့မတည်နောက်တနည်းရှိသေးတယ်တဲ့ဒီပုဂ္ဂိုလ်ကသောတာပန်မတည်လို့ကိုမရဘူးဒီနီးလေးနီးတနည်းနဲ့တည်ရလိမ့်မယ်တဲ့တတိယနေ့ကအဲ့ဒီနတ်ပြည်မှာကိုပဲတဲ့ဓမ္မဂတိကနတ်သားတွေဓမ္မဂတိကပြမာတွေရှိတဲ့ပြည်တဲ့သူတို့ကယောဂီတွေလူပြည်တွင်ဟောရတာအားမရဘူးနတ်ပြည်ကိုပဲဘာလဲတရားဆက်ဟောကြတဲ့အဲ့လိုနတ်သားဓမ္မဂတိကတွေရှိရတရားနာပြီးတော့လည်းပဲသောတာပန်တည်နိုင်ပြန်တယ်သုံးခုရှိနောက်လေးခုမြောက်အဲ့ဒီသုံးနည်းနဲ့မတည်နောက်ဆုံးနည်းကအချင်းချင်းပြန်တွေ့ပြီးတော့တည်ကြလိမ့်မယ်တဲ့ဟလာကိုဒီမှာဘဝရည်ရည်တရားနာကြမိတ်ဆွေတွေတိကြတဲ့ပုဂ္ဂိုလ်တွေပါကြတာအနတ်ပြကြတော့လေသူတို့ပြန်တွေ့ကြတဲ့ဆွင့်ရတို့မှတ်မိတဲ့သူတို့ကအဲ့ဒီတော့ဟာခမရအေးမြကန္နာရက်ကဟုတ်တယ်ကျောကဟာလားနော် ကြည်ပြီတာကအေးကျုပ်တို့အင်းမြကန္နရက်ခွဲ့သင်းဝိရိတာမှာမိုင်းလေးချောင်းဆရာတော်ဝိပဿနာတရား73ညတောင်ဟောသွားတယ်အဲ့ဒီတုန်းကယုတ်တရားဆိုတာသဘောတရားဆိုပဲဟာနန်တရားလည်းသဘောတရားပဲဗျအတုံးတို့အလုံးတို့အခဲတို့အကြီးတို့ဖတ်တို့အမိုးလုံးမတို့မရှိဘူးကျုပ်တို့အခုဟုတ်လားကံလို့ပြုလို့ရတယ်ဆိုတာကပညာယုတ်ဒါကတရားရှိရာယုတ်မဟုတ်ဘူးဝိပဿနာတရားရှိရဆိုတာပရမယုတ်ပရမဏံရှိတာသူကသဘောတရားအမြဲတမ်းပြည့်နေတာကိုကသိဖို့ပဲလိုတယ်ဟုတ်တယ်ဗျယုတ်တို့အဲ့လိုသိုးနေနေလည်းပဲသောတာပန်တည်ပြန်ပါတယ်ဆံယုတ်တို့အားရစရာမကောင်းဘူးဆံယုတ်တို့ကြီးကိုဟုတ်လားဒီကဆရာကနိဗ္ဗိတံယောဂိများကြီးမှန်မှန်လေးပေါ့ဗျာယုတ်မြန်မြန်လို့မလိုပါဘူးရသလောက်ယုတ်များအခြေလေးမှာရှူပွားကြဟုတ်လားယုတ်တို့ဒီဘဝလည်းရနိုင်နေအခုအင်ဂုတ္တပါဠိတော်သောတာနုကတတုတ်ရယုတ်တို့နတ်ပြည်မှာလည်းပဲသောတာပရိမတ်ကိုမရနိုင်ဘူးလားဒီတော့အတွေးခေါ်လေးတခုပြောမယ်။ယောဒီတရားကိုယောဂီများရဟုတ်လားဒိဋ္ဌိအယူကြီးလဲပယ်သွားပြီအယူမှားကြီးလဲပြောက်။ယုံနဲ့နံရှိတယ်ဆိုတဲ့နာမရူပပရိစ္ဆေဒဉာဏ်နဲ့ပိုင်သွားပြီ။ဇာတုရောငါတုရောပြပေးလိုက်တာ။နောက်ဒီယုံနဲ့နံမှာခန္ဓာ၅ပါးဖြစ်ရင်အကြောင်းကိုလည်းပဲပမ္မန္တနံသိသွားပြီ။ခန္ဓာဒုက္ခမတိတဲ့အဝိဇ္ဇာခန္ဓာလိုခြင်းနဲ့ဒနာခန္ဓာရောင်ပြုတဲ့ကုသိုလ်ကံအကုသိုလ်ကံဒီအဝိဇ္ဇာရဏကံကြောင့်ဒီယုံနာနှစ်ပါးခန္ဓာ၅ပါးဆိုတာဖြစ်တာဘယ်သူမှဖန်တီးတာမဟုတ်ဘူးလို့ပြည့်ပြည့်တန်တန်နားလည်သွားပြီဒီလိုယောဂီတို့အဲ့လိုနားလည်သွားတဲ့ပုဂ္ဂိုလ်မျိုးဟာတဲ့ယောဂီများအမှတ်ထားနောက်ရှူလဲရှူပွားနေပြီမြင်လိုက်တဲ့ခန္ဓာ၅ပါးအိဆအကြလက်တဲ့ခန္ဓာ၅ပါးအိဆရှူတတ်နေပြီရှူလဲရှူပွားနေပေါ့မိတယ်များနိုင်တယ်များအဲ့ဒီပုဂ္ဂိုလ်မျိုးဟာယောဂီတို့ရေပါရမီနဲ့ယောဂီတို့ဒီနေ့မရရင်နောက်နေ့ရလိမ့်မယ်ဒီလမရရင်နောက်လရမယ်တဲ့ဒီနှစ်မရရင်နောက်နေ့ရမယ်တဲ့မရဘဲနေကုန်မနေဘူးတဲ့ဒီတရားသိတဲ့ပုဂ္ဂိုလ်ကယောဂီတို့ဝမ်းသာဖို့မကောင်းဘူးလားဒီသိဝမ်းသာဖို့ကောင်းတယ်ယောဂီတို့နောက်ဆုံးပြောမယ်ဟေးတဲ့ဘုရားကဒီဘဝမရရင်နောက်ဘဝနဲ့ပြီမှရမှာမရဘဲကုန်မနေရအောင်အဲ့တော့ယောဂီတို့နဘဝဆိုတော့ယောဂီများအတွေးခေါ်လေးပြောခြင်းနဲ့ယောဂီတို့ကအကြာကြီးထင်မှဆိုလို့ယောဂီများနဘဝကမြန်နေမနေ့ပြန်ကကမှနောက်ကြသေးတယ်။ယောဂီတို့မနေ့ပြန်ကရောက်ဖို့ဆိုရင်ညမှာအနည်းဆုံးယောဂီများကြီး16နာရီ7နာရီလောက်မအိပ်ရဘူးလား။အေးအဲ့ဒါမှနေ့ပြန်မနေ့ရောက်မှာ။နဘဝယောဂီများကြီးလက်ဖြောက်တီးတော့မကြဘူး။အခု7နာရီနဲ့10မိနစ်ဟုတ်လား။ယောဂီများအဲ့7နာရီ10မိနစ်မှာအခုတည်တယ်ပေါ့။သူတည်စိတ်ကြ။အဲ့ဒီအဲ့ဒီ7နိုင်7မိနစ်မှာယောဂီတို့ဟိုနှက်ပြီးသွားပြီးတော့သောတာပန်သွားတည်တာ။ဒါကယောဂီများကြီးနောက်ဘဝဆိုတာကြာမြင့်ကြာရဲ့လား။ပိုးတောင်မြန်လေဟုတ်လားယောဂီတို့။နောက်နေရကြာနောက်ဘဝကပိုးမြန်တယ်။အခုယောဂီတွေကအဲ့ဒီဉာဏ်နဲ့ရသွားပြီးဝမ်းသာကြ။ဘယ်တော့မှဟောဒီသောတာပရိမတ်ကိုမရမရှိဘူး။ဒီဘဝလည်းရမယ်နောက်ဘဝလည်းရနိုင်တယ်။ဒါယောဂီတို့အားတက်စီရင်ပေါ့။ဒီကယောဂီတို့ဦးဇင်းတို့လောကမှာလောကတော့လက္ခဏာရင်သုံးပါးရှိပါမှာပေါ့။လက္ခဏာရင်သုံးပါးကအနိစ္စဒုက္ခအနတ္တဟုတ်လားအဲ့ဒီမှာယောဂီတို့အနိစ္စဆိုတာကမမြဲဘူးတနည်းပြည့်နေတယ်တဲ့အဲ့တော့ဘယ်သူမမြဲတာတုံးဘယ်သူပြတ်တာတုံးဆိုတော့အဲ့ဒီမှာအထက်ကတာဖွင့်လိုက်တာကအနိစ္စံတိခန္ဓာပင်စကံတဲ့အနိစ္စံတိအနိစ္စမမြဲဘူးဆိုတာခန္ဓာပင်စကံခန္ဓာ၅ပါးပေါင်းတဲ့အဲ့ဒီခန္ဓာ၅ပါးဖြစ်ပြီးတော့ပြက်တာခန္ဓာ၅ပါးမမြဲတာကိုပဲအနိစ္စလို့ပြောတာ။တဏျယောဂီများကဝိပဿနာရှုတဲ့အခါမှာအနိစ္စလို့တင်ရှုရင်တရားမရနိုင်ဘူး။ရှိရမမြဲတဲ့အကြောင်းတရားဘာမှမလာပဲနဲ့မမြဲဘူးမမြဲဘူးဆိုတော့ဘာမမြဲမှလည်းမသိဘူး။ဒါကြောင့်ရှိရထည့်ရမယ်တဲ့ခန္ဓာ၅ပါးအနိစ္စဘယ်လိုလဲ။ဩမမြဲဘူးဆိုတာခန္ဓာ၅ပါးမမြဲတာကိုငါမမြဲတာမဟုတ်ဘူးသူမမြဲတာမဟုတ်ဘူးယောက်ျားမိန်းမမမြဲတာမဟုတ်ဘူးပုဂ္ဂိုလ်တရားမမြဲတာမဟုတ်ဘူးတဲ့ခန္ဓာ၅ပါးမမြဲတာဘယ်သူမမြဲတာအေးအဲ့ဒီခန္ဓာ၅ပါးအမြဲတမ်းပြည့်နေတယ်ခွဲတော့နာခန္ဓာ၄ပါးယုတ်ခန္ဓာ၃ပါးယုတ်ခန္ဓာကြီးကတစ်ဆက်ကမှအကျဉ်းပေါင်းကတိ9000ရှိရာ80ကျော်ဖြစ်ပြဲအနိစ္စအမြဲမရှိနာခန္ဓာ၄ပါးကလည်းပဲတစ္ဆေကံလင်းအကျဉ်းပေါင်း တသိဖြစ်ပြီးတော့ပြဲမြဲလားယောဂီတို့အေးအဲ့လိုယောဂီတို့မြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းထီတိုင်းတွေးကြံတိုင်းဖြစ်ပြီးတော့ပြက်ပြက်သွားတဲ့ခန္ဓာများကိုယောဂီတို့ကဒေဒီလေးနဲ့ယောဂီများကြီးဉာဏ်လေးနဲ့ကြည့်သေးုံပဲဟုတ်လားဩခန္ဓာ၅ပါးအနေစာပြက်သွားပြန်ပြီကြားလိုက်ရင်လည်းခန္ဓာ၅ပါးအနေစာပြက်သွားပြီနာလည်းလည်းခန္ဓာကားပါအိစာပြည့်တဲ့ရုပ်တို့ဒါသိအောင်ပါပဲဗျာ။ဘာပင်မမအောင်ခန္ဓာဝိပဿနာအဖြစ်ပါပဲ။ယောဂီတို့ဒါထမင်းချက်ရင်ဟင်းချက်ရင်ဇီဝဆိုင်ပွားလို့ရပါတယ်ယောဂီတို့။အဲ့တော့ယောဂီတို့ဒါအိစာလောက်ဆိုသိပြီ။ဒုက္ခသွားရအောင်။ယောဂီတို့ဒုက္ခက၃မျိုးရှိတယ်။ဘာလဲဆိုတော့ဒုက္ခသင်္ခါရဒုက္ခဝိပရိနာမဒုက္ခလို့ဒုက္ခ၃မျိုးရှိအဲ့ဒီဒုက္ခ၃မျိုးမှာအတိအပြန်ပြောရရင်ဒုက္ခဆိုယောဂီတို့ဟုယံထားတဲ့ဟောဒီခန္ဓာကြီးဟာဒုက္ခပဲဒါကြောင့်ထေကရာပွင့်တော်ဒုက္ခန္တိခန္ဓာပင်စကံဒုက္ခန္တိဒုက္ခဟူသေးတာခန္ဓာပင်စကံခန္ဓာ၅ပါးအပေါင်းတည်ဒုက္ခဆိုတာတရားမဟုတ်ပါဘူးတဲ့ခန္ဓာ၅ပါးပဲအဲ့တော့အဲ့ဒီခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခခေါ်တယ်ပြီးတော့ပေါ်လာလိမ့်မယ်ပြီးတော့ယောဂီတို့အဲ့ဒုက္ခ၃မျိုးကိုအတိအပဲချင်းရရင်ဟောဒီခန္ဓာ၅ပါးကဒုက္ခကြီးပဲသူ့ကဒုက္ခအဲ့တော့ဒီဒုက္ခခန္ဓာကိုယောဂီအခုကြာကြာထိုင်နေယောဂီတို့အောက်ကချင်းမျက်စိတွေပူမလာဘူးလားတင်မာတွေပေါင်တွေတောက်မလာဘူးလားအေးအဲ့ဒါကခန္ဓာ၅ပါးဒုက္ခပေါ်မှာနောက်ထပ်တောက်တဲ့ဒုက္ခဆင်းရဲတဲ့ဒုက္ခနာတဲ့ဒုက္ခတွေထပ်ဖြစ်လာလို့အဲ့လိုဖိထိုင်မှများလို့နာနာလာတဲ့ဒုက္ခမျိုးကိုဒါဒုက္ခလို့ခေါ်တယ်။ဟောပေါ်ပြီအဒုက္ခ။ယောဂီတို့မြတ်စွာဘုရားကအဲ့ဒီဒုက္ခသိအောင်နဲ့ဒါမဲ့ဖို့မရသေးပါဘူးတဲ့။ဒါကယောဂီတို့ကလေးတိခွေးတိပါ။ယောဂီများကလေးလေးတိအောင်သုံးဖို့နိုင်ငံရသားတဲ့ယောဂီများကြာကြာခံခံသူလည်းနာရင်မသိဘူးလား။ယောဂီများနာဟုသိုံနေတာဘယ်တော့မှတရားမရပါဘူးဒါသူလူကိုယ်ကိုသိတာဉာဏ်မှပါပဲ။အဲ့ဒုက္ခကဒါဘုရားဟောကြတယ်လည်းမလိုပါဘူးဒါသာသနာပါဒုက္ခ။နောက်သင်္ခါရဒုက္ခဒီယောဂီများအဲ့ဒါကတော့သူကခန္ဓာ၅ပါးဖြစ်အောင်အကြောင်းနေခံခံပေးရတော့ပေါ့။ဟိုယောဂီတို့မြင်လေးဖြစ်အောင်ဉာဏ်နဲ့ပတ်သက်တဲ့ခန္ဓာ၅ပါးဖြစ်အောင်ယောဂီတို့စက္ကုပတာတာယုတ်ကလေးရယ်အစင်းလူပါရင်တိုက်မပေးရဘူးလားအေးအဲ့မှာခန္ဓာ၅ပါးဖြစ်တာအဲ့လိုခန္ဓာ၅ပါးဖြစ်အောင်သက္ကုပတာတော်ကလည်းလှုပ်ပေးရတယ်အစင်းလူပါဝင်နဲ့တိုက်ပေးရတယ်နောက်ဦးဇင်းတို့ဟိုအခြေတုံးကပြောခဲ့တဲ့ဟုတ်လားမြင်တဲ့တခုပြေဖို့ဆိုရင်သက္ကုပတာတာလိုတယ်ရူပါယုံအစင်းယုတ်လိုတယ်ယောနိတုမနတိကာရနှလုံးသွင်းလိုတယ်အလင်းအောင်လိုတယ်ဒီလေးခုဖြစ်မှာမြင်သိဖြစ်တယ်လို့ခြေပိုင်း၆ညလောက်ကမဟုတ်ဘူးလားအေးဒီတော့ယောဂီများကြီးအဲ့ဒီလိုခန္ဓာ၅ပါးဖြစ်အောင်လှုပ်လို့ပေးရတဲ့အကြောင်းများကိုဒါအကြောင်းအနေကြောင့်ဒုက္ခရောက်ခြင်းကိုသင်္ခါရဒုက္ခလို့ခေါ်တယ်ဝိပရိနာမဒုက္ခဆိုတာပြောင်းလဲသွားတဲ့ဒုက္ခတဲ့ယောဂီများကြီးအဲ့ဒီခန္ဓာ၅ပါးဟာဖြစ်ပြီးရင်ဒီတိုင်းနေရလားပြည့်မသွားဘူးလားဒီအရာပြောင်းလဲသွားတာပဲအဲ့ဒါကိုဝိပရိနာမဒုက္ခဟိုယောဂီတို့တကယ်သိရမှာအဲ့ဒီဝိပရိနာမဒုက္ခလို့ခန္ဓာ၅ပါးဖြစ်ပြီးတော့ပြည့်ပြည့်သွားတယ်အဖြစ်ကနေအပြစ်ကိုပြောင်းသွားတယ်ဆိုရင်အဲ့ဒါကိုသိမှဒါဝိပဿနာဒုက္ခသိလို့ခေါ်တယ်ဒီတော့ဦးဇင်းတို့ယောဂီတို့ခန္ဓာကြီးကယောဂီများကြီးဒုက္ခအစစ်ကြီးပါတဲ့အနိစ္စကိုမသိအောင်တန်တတိဖုံးနေတယ်ဒုက္ခမသိအောင်ကြတော့ဣရိယာပဌဖုံးနေတဲ့ဟုတ်လားယောဂီတို့အနိစ္စမသိအောင်တန်တတိယဖုံးနေဟုတ်လားဒုက္ခမသိအောင်ပလိဟုပါတယ်ဣရိယာပုဂ္ဂဖုံးနေတဲ့အနတ္တမသိအောင်ကြတော့ကဏဖုံးနေအဖုံး၃မျိုးဒီနေ့ယောဂီတို့အဖုံး၃မျိုးလုံးလှစ်ပြပါလိမ့်မယ်ပြီးတော့ပထမဆုံးအဖုံးကိုစပြီးတော့လှစ်ကြရအောင်အနိစ္စမသိအောင်တန်တတိဖုံးနေ။ယောဂီများရဲ့အနိစ္စမမြဲဘူးဆိုတာမသိအောင်တန်တတိကဘယ်လိုဖုံးတယ်ယောဂီတန်တတိဆိုတာဖြစ်စဉ်တန်းကြီးပဲ။ဖြစ်စဉ်တန်းကြီးကိုတန်တတိလို့ခေါ်တယ်။အဲ့ဒီဖြစ်စဉ်တန်းကိုယောဂီတို့ကဉာဏ်နဲ့မဖြတ်နိုင်အတန်းကြီးလို့ထင်ပြီးတော့ဒါ မြဲတယ်ထင်တာအခုယောဂီများကဒါချစ်ပန်းပြီးတော့ညာတိုင်းပြကြတဲ့ယောဂီတို့ကတော့ဒါတခြားပုဂ္ဂိုလ်နဲ့ဆိုင်အများကြီးယောဂီတို့မမြဲတာသိနေပါပြီဒီလိုကိုပြီးခဲ့တဲ့ညာများကဖျောင်းတိုင်းမီးလေးနဲ့ဥမာပြခဲ့တယ်ဖျောင်းတိုင်းမီးလေးဟာအခု7နာရီနဲ့15မိနစ်မှထုံးတယ်7နာရီနဲ့ခွဲခြားမိနစ်မှလည်းဒီမီးလေးဟာလင်းတော့မယ်အဲ့တော့မသိရင်တော့ဉာဏ်ဝင်စားရင်တော့ဩ7နာရီ15မိနစ်ကထုံးတဲ့မီးကလည်းဒီမီးပဲ7နာရီ16မိနစ်မှတွေ့ရတဲ့မီးကလည်းဒီမီးပဲလို့ယောဂီတို့တစ်ဆက်တည်းမထင်ရဘူးလားအေးအဲ့ဒါတန်တရိယာယုံကဖုံးထားတာမိအစင်တန်းကြီးကဖုံးထားတာပေါ့တကယ်တော့ယောဂီများကြီးရှင်းနိုင်15မိနစ်မှလောင်နေမိဟာအဲ့ဒီအချိန်မှရှိတဲ့ဖျောင်းသားကိုလောင်နာမို့လားအဲ့တော့အဲ့ရှင်းနိုင်15မိနစ်မှရှိတဲ့ဖျောင်းသားကုန်တယ်အဲ့ဒီမိကငြိမ့်မသွားဘူးလားမရှိတော့ရုပ်ပျောက်သွားပြီနောက်တဲ့ရှင်းနိုင်နဲ့ဆက်ကြောင့်မနေမှာလောင်းတယ်ပြေနောက်တဲ့ဖျောင်းသားကိုထက်လောင်းနေမိဟုတ်တယ်မို့လားတို့တော့ယောဂီတို့ရေအဖြစ်အပျက်ကြီးရနော်အဖြစ်အပျက်ကြီးရောမြန်လုံးအားကြီးတော့တန်တတိလို့ပေါ့အစဉ်တန်းကြီးလို့ဖြည့်လို့အခုယောဂီတို့ဆရာကဒီလိုပိုင်းကြတဲ့ယောဂီများဩရှင်းနိုင်15မိနစ်ကလောင်းနေမိရရှင်းနိုင်15မိနစ်မှလည်းငြိမ့်သွားမရှိတော့ဘူးရှင်းနိုင်ဆက်ကြောင့်မနေမှာတို့တဲ့မိတော်လေးကနောက်တဲ့ဖျောင်းသားကိုလောင်းနေမိအသေးဒါပြောင်းသွားပြီလို့ယောဂီတို့ညံနေခွဲကြလည်းလို့ရှင်တာအနေဆံပေါ်တာပဲသူယောဂီတို့ခန္ဓာလည်းဒီတိုင်းမှာပဲအခုရှင်းနိုင်စတရားနာတယ်ယောဂီတို့ရှင်းနိုင်နဲ့တစ္ဆကံညာယောဂီများဤရှင်းနိုင်တုန်းကရုပ်တွေနာနေခန္ဓာတွေရှိသေးလားရှိပါဘူးပြက်သွားပြီယောဂီတို့ပြေရုပ်တာအကျေပြမလားအခုအချင်းပြောနေတယ်ပြက်သွားပြီရှင်းနိုင်နဲ့တစ္ဆကံမှာနောက်ထပ်ယောဂီများရုပ်တွေနာတဲ့ခန္ဓာ၅ပါးနဲ့ထပ်နာပြက်သွားပြီယောဂီတို့ဆိုတော့ယောဂီတို့ကညံနေမကြည့်တော့ရှင်နာကြီးကငါလဲငါပဲဒီယုံနာမယ်ရှင်နာကြီးနဲ့တစ္ဆကံလဲဒီယုံနာမယ်လို့ယုံမိတာတန်တတိအစဉ်ကြီးပေါ့လေအစဉ်တန်းကြီးကဖုံးတာတော့မြဲတယ်လို့ထင်တာယုံတို့တကယ်ကြမြဲရဲ့လားမြဲပါဘူး။အိုးယောဂီတို့မှတ်ထားလူကယောဂီမှာတစ္ဆကံတော့အသက်ရှင်လို့မရပါဘူး။ယုံတို့တစ္ဆကံတော့မှာပဲအကျင့်ပေါ့အများကြီးပြင့်နေတာမို့လား။ယောဂီတို့တစ္ဆကံတော့မရှင်ဘူး။အဲ့ဒီအစဉ်တန်းကြီးကိုကြည့်ပြီးယောဂီတို့ကအသက်ရှင်နေထင်ရတာပါဒီတော့ဩလက်ဆက်တော်ငါတို့ဟာတစ္ဆကံတော့အသက်ရှင်လို့မရပဲပဲအမြဲတမ်းပြည့်နေတာပါလားလို့ယောဂီများဉာဏ်နဲ့မှသိလိုက်ရင်အဲ့ဒါအနိစ္စကိုဖုံးတဲ့တန်တတိဆိုတဲ့အစဉ်တန်းကြီးပြောက်ပြီးတော့အနိစ္စပေါ်သွားတယ်ဟုတ်လားယောဂီတို့ဒုက္ခကြတော့ဣရိယာပုတ်ကဖုံးတယ်ဒုက္ခမသိအောင်ဘယ်သူကဖုံးလဲဣရိယာပုတ်ယောဂီများလျောင်းထိုင်ရက်သွားအဲ့ဒီ၄ပါးကိုဣရိယာပုတ်၄ပါးလို့ခေါ်ပါတယ်ဟိုယောဂီများကြည်တန်းကျင့်နာကြီးကစပြီးတော့ကျင့်လို့လေးထိုင်နေရောညောင်းမလာဘူးလားယောဂီတို့စဉ်းစားကြည့်အဲဒီယောဂီများကြီးအဲ့ဒါကြောင့်ယောဂီပြင်ရတာပေါ့ညောင်းလို့နာလို့မို့ယောဂီတို့ဘာလို့ပြင်ရတယ်လဲယောဂီများကြီးအဲ့ဒီဒုက္ခကိုယောဂီများကြီးမခံစားနိုင်ဘူးအဲ့တော့ဒုက္ခကိုမသိကျင်လို့ဖယ်လိုက်တာဒုက္ခကိုမခံစားနိုင်လို့ကြောင်းပလိုက်တာအဲ့ဒီယောဂီတို့ဒီကဒုက္ခယောဂီများပေးချာမသိတော့ဘူးဟာငါတို့ခန္ဓာအကောင်းကြီးပဲတို့ဘယ်ကောင်းမှာယောဂီတို့မကောင်းလို့ပေါ့ခဏခဏပြင်းရတာချမ်းသာတဲ့ခန္ဓာတို့ယောဂီများကြီးပြင်းပြရလိုရဲ့လားအေးယောဂီများကြီးဆင်းရဲတဲ့ခန္ဓာမျိုးပြင်းပြရတာဒီတော့ယောဂီတို့ခန္ဓာကြီးကိုဒုက္ခခန္ဓာခေါ်မလားဒုက္ခခန္ဓာခေါ်မလားဆင်းရဲခေါ်မလားချမ်းသာခေါ်မလားဒီယောဂီများအဲ့ဒါဒုက္ခသစ္စာဖြစ်တယ်ဒီယောဂီတို့ကတကယ်ယောဂီများထိုင်ကြည့်တယ်မလို့ပါဘူးဉာဏ်လေးနဲ့ပဲထိုင်ကြည့်လိုက်ဆမ်းပါတို့မတ်တက်ရက်ကြည့်လိုက်ဆမ်းပါမတ်တက်ရက်လူတော်ရောမရှင်းနိုင်ဒုက္ခရှင်မတ်တက်ရက်ခိုင်းလိုက်ကြက်ဟိယောဂီများကြီး15မိနစ်လောက်ချင်းယောဂီတွေသူညောင်းမလာဘူးလားနောက်တစ်ယောက်ကနာယဝက်ဒါပြယောဂီတို့ရှီပွားတွေပါပူလာတယ်ဟုတ်တယ်မို့လားယောဂီတော်မတူယောဂီဦးဇင်းတော်ကမတ်တက်ရက်အားထုတ်ဖို့လို့တည်တယ်ဘုံရှီပွားတွေအားပူလာဒီတော့ယောဂီတို့အဲ့ဒီဟာတွေယောဂီတို့စဉ်းစားတဲ့သူရှင်းနိုင်သူကယက်နေတယ်ရှင်းနိုင်ခွဲတဲ့ယောဂီများသူခန္ဓာကိုယ်ကိုနောက်ထပ်အလေးချိန်နေပါတယ်ညာယောဂီများထက်တိုးတာမျိုးရှိရလားသူတို့ဘာမှမရှိဘူးဒီတိုင်းနဲ့ရှင်းနိုင်ရကိုယ်လည်းခန္ဓာလည်းဒီခန္ဓာပဲရှင်းနိုင်ခွဲရခန္ဓာလည်းဒီခန္ဓာပဲသူတို့ဘာမှလည်းအပိုးအမိုးတွေဟောလားအလေးချိန်တွေထက်မတိုးဘဲနဲ့ဘာလို့သူပူလာတာလဲဘာဖြစ်လို့နာလာတာယောဂီများအဲ့ဒါခ န္ဓာကြီးကဒုက္ခသစ္စာကြီးပါဗျာလို့အော်ပြောနေတာဟုတ်လားဒုက္ခတုံးကြီးပါဗျာတဲ့ခင်ဗျာအဲ့လိုစိတ်ကိုအေးပြဖို့တကူတည်းထားမကြည့်လို့ခင်ဗျာကချမ်းသာတယ်ခင်ဗျာပါတဲ့အခုထားကြည့်တော့ခင်ဗျာဆင်းရဲပါပြီရုပ်ပြီးတော့အော်ကိုပြောတာနော်ရုပ်တဲ့ကြောင့်မသိရဘူးလားဒုက္ခမှန်သိရပါဘူးသိရတယ်နောက်ရုပ်မြန်တဏှာကြီးလောက်ရှိနေယောဂီတို့မနည်းနဲ့မထမ်းနိုင်အောင်ကိုယောဂီများနာလာပြီးပူလိုက်ဟုတ်တယ်မို့လားယောဂီတို့အဲ့လိုနာလာပူလာတာယောဂီများဒီအလေးခန္ဓာကိုယ်မှာနောက်ထပ်အလေးပင်မှထပ်တိုးပေးရလားဒါမယုံမတုံပေးဘူးဒီခန္ဓာကြီးပဲအဖြစ်နိုင်လေဒီခန္ဓာအခုကိုယ်နဲ့လည်းဒီခန္ဓာနာလိုက်တာပူလိုက်တဲ့ယောဂီများဟုတ်လားယောဂီတုံတုံလာတဲ့ပုံတော့ဒါနဲ့နာလုံးအားကြီးတော့အယောဂီတို့ကဒုက္ခသစ္စာကိုပြတာအဲ့တော့ဦးဇင်းယောဂီတို့ဟာအဲ့တော့ဣရိယာပုဂ္ဂိုလ်ယောဂီများကြောင်းပြောင်းပေးလို့ဒါလည်းရင်ဒုက္ခသစ္စာကိုမသိတာတဲ့ဒုက္ခတရားမသိတာအခုယောဂီတို့ဉာဏ်လေးနဲ့ပဲယောဂီများစိတ်ကူးတဲ့မှာရက်ကြည့်အောင်တဲ့ယောဂီတို့ဩဒုက္ခန္ဓာကြီးဟာဒီလိုသာဟုတ်လားဆက်တိုက်ရက်ကြည့်လို့ချင်းဆင်းရဲတဲ့ခန္ဓာကြီးပဲလို့ယောဂီတို့ပေါ်မသွားဘူးလားအဲ့ဒါယောဂီတို့ကြီးဒုက္ခကိုမသိအောင်ဣရိယာပုဂ္ဂိုလ်ဖုံးနေအခုဣရိယာပုဂ္ဂိုလ်ဉာဏ်နဲ့ဖယ်ကြည့်တော့ဒုက္ခအစစ်မှန်လို့သိမသွားဘူးလားတတိယမြောက်သွားကြအောင်စုတတိယမြောက်ကအနတ္တပါတဲ့တို့ယောဂိညာအနတ္တဆိုတာဟာအနှစ်သာမရှိဘူးလို့ပြောတာနောက်အစိုးမရဘူးလို့ပြောတာနောက်ကိုယ့်အလိုကိုမလိုက်ဘူးလို့ပြောတာဒါပါဠိတွေရှိပါတယ်ယောဂိတို့နားလည်အောင်မြန်မာစကားနဲ့ပြောလိုက်အနတ္တအာတာရကထေနအာနိတရထေန